အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းအတော်များများရက်သတင်းပတ်နှစ်ပတ်ကြာရနာထားတဲ့အခြေအနေနဲ့အစိုးရရဲ့ဒီခြေယူနိုင်တဲ့ငွေပမာဏတိုးမြင့်သတ်မှတ်ရေးကိစ္စတွေအတွက်သဘောတူညီချက်ရဖို့မှာအတော်ကြီးကိုနှီးဆက်တိုးတက်လာနေပြီလို့ဒီမိုကရက်တစ်ပါတီရဲ့အထက်လွှတ်တော်ခေါင်းဆောင်ဟယ်ရီရစ်ကမနေ့ကပြောဆိုပါတယ်။အောက်လွှတ်တော်မှာတော့ဒီလိုမျိုးအခြေအနေမျိုးတော့မဖြစ်သေးပေမဲ့အခုဒီနေ့အင်္ဂါနေ့ကျရင်တော့ပိုပြီးတော့ကောင်းမွန်တိုးတက်တဲ့အခြေအနေရလဒ်တွေဖြစ်လာမယ်လို့တွက်ဆတဲ့အကြောင်းမနေ့တုန်းကဒီအထက်လွှတ်တော်ညနေမှာညနေပိုင်းကမစ္စတာရစ်ကပြောဆိုသွားတာဖြစ်ပါတယ်။Republican Party ရဲ့အထက်လွှတ်တော်မှ Mitch McConnell ကလည်းဒီအထက်လွှတ်တော်မှ Reid လိုပဲသူ့အနေနဲ့အခြေအနေတွေပေါ်မှာအကောင်းမြင်မျှော်လင့်တယ်လို့ပြောသွားပါတယ်။ American ပြည်ထောင်စုမှာလက်တလောအဖြစ်အစိုးရ၃ချက်ကိုလွှတ်တော်ကနေပြီးတော့တည်မပြုတ်ပေးနိုင်တာကြောင့်အစိုးရလုပ်ငန်းအတော်များများရနာထားပြီးတော့လာမယ့် October 18ရက်နေ့ကြာရင်လို့ရှင်လေ American အစိုးရအနေနဲ့ခြေယူနိုင်တဲ့ငွေတတ်မှတ်ချက်ပမာဏပြည်တာကြောင့်အစိုးရရဲ့ဘဏ္ဍာရေးအကျပ်တဲတွေကြုံနေရတာဖြစ်ပါတယ်။မနေ့ကနေ့လယ်ပိုင်းကတော့ဒီအထက်လွှတ်တော်မတ် McConnell ရုံးကနေပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌ John Boehner ထွက်သွားတာကိုမြင်လိုက်ကြပါရယ်။လက်ရှိဆွေးနွေးနေကြတဲ့ကိစ္စမှာတော့ဒီအစိုးရကခြေယူနိုင်တဲ့ငွေပမာဏကိုလာမယ့်နှစ်မှာတိုးမြင့်ပေးနိုင်ဖို့နဲ့အစိုးရလုပ်ငန်းတွေပုံမှန်ပြန်ပြီးတော့လေပတ်နိုင်အောင်ယာယီသဘောတူညီချက်တည်းရရှိရေးအတွက်အစိုးပြညှိနှိုင်းနေကြတာဖြစ်ပါရယ်။ဒီညှိနှိုင်းသဘောတူညီချက်ကိုအောက်လွှတ်တော်ရောအထက်လွှတ်တော်ကပါတည်ပြုပေးရမှာဖြစ်ပြီးတော့နောက်ဆုံးကြရင်သမ္မတကနေပြီးတော့လက်မှတ်ထိုးရမှာဖြစ်ပါရယ်။သမ္မတဥဘာမာကတော့တရင်းလာနေလှုပ်ဖို့စီစဉ်ထားတဲ့ဒီဒီမိုကရက်တစ်တွေနဲ့ရီပပ်ဘလစ်ကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့မဲ့ဆွေးနွေးပွဲကိုယာယီရွှေ့ဆိုင်းထားပါတယ်။ဒါဟာညှိနှိုင်းမှုတွေတိုးတက်အောင်မြင်လာစေဖို့လွှတ်တော်အမတ်တွေကိုအချိန်ပေးတဲ့သဘောဖြစ်တယ်ဆိုပြီးတော့သူကပြောဆိုခဲ့ပါတယ်။